လွတ်တော်နေရသမရရွေးချယ်ရေးအစုအဖွဲ့တွေကဒုသမရတွေကိုမဲပေးရွေးချယ်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုပြုထားသူနှုတ်ဦးပဲအပြတ်အနိုင်ရရှိခဲ့ပါတယ်။သမရရွေးချယ်ရေးတမတော်အစုအဖွဲ့ကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုသမရအဖြစ်ရွေးချယ်လိုက်တာကြောင့်ဒုသမရ၃ဦးထွက်ပေါ်လာပါပြီ။ဒီထဲကနေမတဦးကိုနိုင်ငံတော်သမရအဖြစ်နောက်လာမဲ့တင်ပတ်တွေထဲပြည်တော်စုလွတ်တော်မှာရွေးချယ်ဖို့ရှိပါတယ်။သမရရွေးချယ်မှုဆိုင်ရာအတွက်တင်ပြယူဖို့နေပြည်တော်ရောက်နေတဲ့ VOA တင်ဆက်တော်မမင်ခါကတင်ပြပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒုသမရအတီတီကိုသမရရွေးချယ်ရေးဆိုင်ရာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်အစုအဖွဲ့တွေကဒီကနေ့မှမဲခွဲရွေးချယ်ခဲ့တာဖြစ်ပါတယ်။မနေ့ကလွတ်တော်နေ့ရက်မှာဒုတိယသမရလောင်းအမည်စင်းတင်သွင်းခဲ့တာမှာအနိုင်ရ NLD ပါတီအပြင်ကြံ့ခိုင်ရေးပါတီကပါဒုသမရလောင်းအမည်စင်းတွေတင်သွင်းခဲ့တာကြောင့်အခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်စုဖွဲ့မှာတော့စန္ဒမဲပေးနိုင်သူအရေအတွက်319ယောက်မှာ NLD ပါတီကတင်သွင်းတဲ့ဦးထင်ကျော်က284မဲရခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့လက်ရှိဒုသမ္မတဒေါက်တာဆိုင်းမောက်ခန့်ကတော့29မဲသာရရှိခဲ့ပါတယ်။ပင်မဲကတော့14မဲထွက်ခဲ့ပါတယ်။ဒီလို NLD ပါတီကမဲအပြတ်သက်နိုင်ရရှိခဲ့တဲ့အပေါ်ကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုလည်းဥက္ကူကိုနိုင်ကတော့ရွေးချယ်မှုအပေါ်မှာသူ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့ပါတီအနေနဲ့တင်မြှောက်တယ်ဆိုတာတဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာရောက်လာတဲ့ကိုယ်စားလှယ်တွေကဒါပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်ကအားလုံးကကျွန်တော်တို့လက်ခံကြရမှာ
သမရရွေးချယ်ရေးဆိုင်ရာအမျိုးသားလွတ်တော်အစုဖွဲ့မှာတော့စန္ဒမဲပေးနိုင်သူအရေအတွက်169ယောက်မှာNLD ပါတီကတင်သွင်းတဲ့ NLD အမျိုးသားမျိုးတော်ကိုယ်စားလှယ်ဦးဟင်လရီဗန်ဒီယူက148မဲရရှိခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့အရင်အမျိုးသားမျိုးတော်ဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအမျိုးသားမျိုးတော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်အောင်မြင့်ကတော့73မဲသာရရှိခဲ့ပါတယ်။ပင်မဲ6မဲထွက်ခဲ့ပါတယ်။မဲအရေအတွက်အသားနဲ့အမျိုးသားမျိုးတော်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရအဖြစ်ဦးဟင်လရီဗန်ဒီယူကိုရွေးချယ်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအရေးချင်းစစ်စစ်ရေးအဖွဲ့မှာသွတ်တော်နေရလုံးကဥက္ကဋ္ဌဒုဥက္ကဋ္ဌတွေနောက်ပြီးသွတ်တော်နေရကရွေးချယ်ထားတဲ့သွတ်တော်ကိုယ်စားလှယ်နှစ်ဦးတက်မော်သားဘက်ကရွေးချယ်ထားတဲ့တက်မော်သားကိုယ်စားလှယ်တဦးစုစုပေါင်း9ဦးကစစ်စစ်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီစစ်စစ်ရွေးချယ်ရေးအဖွဲ့မှာပါဝင်တဲ့အမျိုးသားသွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကရွေးချယ်မဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။အထူးသဖြင့်ဒီနိုင်ငံသားဖြစ်မှုပေါ့နိုင်ငံသားဖြစ်မှုမှာကာယကံစီရင်နိုင်ငံသားဖြစ်မှုသူရဲ့ဒီပညာအရေးချင်းเนาะသူရဲ့ပညာရရှိပါမယ်မပေါ့မပါမယ်ပေါ့เนาะသူရဲ့အလုပ်ကံပါဒီအရေးဆက်စီးနေပေါ့ဒါကသူရဲ့မိသားစုဇနီးပြင်ပေါ့နောက်တစ်ခါသားသမီးတွေသူတို့နဲ့သူတို့ကကျွန်တော်တို့ဒီမိအိုတွေမှာပေါ်ပြထားတဲ့အချက်တွေနဲ့ကိုင်ညီခြင်းရှိမရှိစစ်ဆေးပါမယ်ပေါ့ဒါကပထမဆုံးအချက်ပါเนาะဒုတိယသမ္မတကြတော့ဒါထပ်ပြီးတော့ဟိုပို့ပြီးတော့နည်းနည်းလေးအသေးစိတ်စစ်ဆေးတဲ့သဘောမျိုးတော့ပဲဖြစ်မှာပါဟိုသူတို့ဥပဒေတွေအရာနိဝရီကြပေါ်ပြထားတဲ့အတိုင်းပဲပုံမှန်26 29 28တို့ပေါ်ပြထားပါတယ်ဒီတိုင်းစစ်စီစစ်စီရပါမှာဒါလိုအပ်လို့ရှိရင်လည်းကာယကံရှင်ကိုမေးဖို့လိုတယ်တစ်ချက်ပေါ့နောက်လိုအပ်လို့ရှိရင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေလည်းမေးဖို့လိုတယ်ဒီကတော့ဒီစစ်စီမဲ့ပုံစံလေးဘောနော်အားလုံးပဲရှိပါတယ်အဲ့ဒီမှာကျွန်တော်တို့စစ်ဆေးသွားဖို့ရှိပါတယ
်လက်ရှိအချိန်မှာတက်မတော်တာအစုဖွဲ့ကသူတို့ဘက်ကရွေးချယ်ထားတဲ့ဒုသမရအဖြစ်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေလေရှိပါတယ်။တမရော်သားဘက်ကရွေးချယ်လိုက်တဲ့ဒုသမရနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေလာတုံးသက်သူဦးစီသူအောင်မြင့်ကတော့အခုလိုတုံးသက်ပြောဆိုလိုက်ပါတယ်
။တကယ်တော့ဒီအခုအာဏာအလွယ်အပြောင်းမှာဆိုရင်ဒီအကျိုးစီးပွားဆိုင်ရာကိစ္စတွေအတော်များကတမရနဲ့ဒီအင်ဂျီအစိုးရအဖွဲ့မထဲကိုရောက်လာလိမ့်မယ်။ရောက်လာလိမ့်မယ်ဆိုတဲ့အခါကျတော့ဒီအရင်စစ်ဘုတ်ကျောင်းဟောင်းကြီးတွေအနောက်ဆုံးကြံရစ်သွားတဲ့အကျိုးစီးပွားကြီးကိစ္စဆိုတာအများကြီးကြံရစ်တယ်ဒါတော့ဒါကိုပြန်ပြီးတော့ကာကွယ်ဖို့ပြန်ကင်ကွယ်ဖို့ဆိုရင်ဟိုပြည်နယ်ဝန်ကြီးချုပ်တိုင်းဝန်ကြီးချုပ်အဆင့်ရောက်ပြီးရာထူးရထားနေတဲ့ကင်ကွယ်လို့ရတယ်ဒါပေမဲ့အဲ့ဒါတွေနဲ့ပတ်သက်လို့သူနိုင်လို့မရဘူးနဲ့တူပါတယ်သူနိုင်လို့မရတဲ့ခါကျတော့ဒါကိုကင်ကွယ်နိုင်တဲ့နေရာကဒုသမရတစ်ရဲ့နေရာပဲဖြစ်နေတယ်ပဲဒုသမရတစ်ကအဲ့ဒါတွေကိုကင်ကွယ်နိုင်တဲ့ခါကျတော့ကျွန်တော်ဘုရားမြေကြီးကအရင်ရှေ့ဆုံးလက်ထက်ကလေးကတာဝန်နဲ့ကြီးကြီးမားမားကြီးယူခဲ့တယ်လက်ရှိချိန်ထိလည်းအကျိုးစီးပွားလေးနဲ့ပတ်သက်ပြီးတော့မှအများကြီးသူကဟိုကင်ကယ်ထားတဲ့ဟာတွေရှိတဲ့ခါကျတော့သူ့ကိုအဓိကထားပြီးတော့အကျိုးစီးပွားလေးကိုကာကွယ်ဆောက်ရှောက်ဖို့သူ့ကိုသူ့တံပရာခန့်လိုက်တယ်လို့ထင်ပါတယ်
အခုချိန်မှာတော့ Tidak lalu dua mewatan lalu dua ni tanodah asupai ruga tu temra teruzi yece pilai dajau macam kena tidak temra dugu temra ini jenpi mici si mici sijit doa mawa tilo sijit biye mekweka meknya dongnya dugu nengen temra pi yece doa mapi dajau lama mana cengah ini ma kira zul lalu dua si wejibabi nengen temra yece doa bu si balai.